ယူကရိန်းနိုင်ငံမှာလူအစုအဝေးလက်ရှိနေတဲ့ယထာဘူတာရုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှိပိုင်းကခရမာတော့စ်မြို့ယထာဘူတာရုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး88ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းဤယထာတည်ယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဘူတာရုံဟာတိုက်ပွဲတွေဒီကနေအရက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ဘူတာရုံဖြစ်ပါတယ်။အဲဒီလိုရဟာအရက်သားတွေကိုရွယ်ချင်းရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကစစ်သားဘူတာရုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရဲစစ်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ထွတ်ကြောင်းမှရေးပါတယ်။ပြည်တင်ကော်ဝေးဝင်ကြီးဘန်ဝေါ်လစ်ကအရက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ယထာဘူတာရုံနဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်ကြမရှိသေးလူသားဆန္ဒမှုဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်ဘူတာရုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ပဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်တိုက်ခိုက်မှုမှာတုံးခဲ့တဲ့ Toskazu ဒုံးကျည်မျိုးကိုသူတို့မတုံးဘူးဆိုပြီးရုရှားကငြင်းထားတာပါ